အမျိုးရာလွတ်တော်တယံဇာရနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့ဝင်တွေဟာဧပြီလ၄ရက်နေ့ကနေ9ရက်နေ့အထိကချင်ပြည်နယ်ဖားကန့်ဒေသကိုကွင်းဆင်းပြီးတော့တွားရောက်လည်လာနေပါတယ်။ဒါဟာဒုတိယအကြိမ်လွတ်တော်တည်ထောင်အတွင်းဒီလွတ်တော်ကော်မတီရဲ့ဖားကန့်ဒေသပထမဆုံးခရီးစဉ်ဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြထားပါတယ်
။ကြောင်းမြတ်ဥပဒေကြမ်းအတွက်အချက်လက်တွေရှာဖွေဖို့အပြင်တဘာဝတည်ရန်စာတာနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလေ့လာဖို့ရည်ရွယ်ပြီးကော်မတီဥက္ကဋ္ဌနဲ့အဖွဲ့ဝင်9ဦးဟာဖားကန့်ဒေသကို၄ရက်တာခီးစဉ်နဲ့ဒီကနေ့ကစပြီးကွင်းဆင်လေ့လာနေတာပါ။အဲ့ဒီဒေသမှာကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေရဲ့အကျိုးသက်ရောက်မှုတွေကိုပါလေ့လာသွားမယ်။ကော်မတီရဲ့ခီးစဉ်နဲ့ပတ်သက်လို့ကော်မတီဥက္ကဋ္ဌဦးကျော်တီဟာကအခုလိုပြောပါရယ်
။ကြောင်းမြတ်ဥပဒေရေးဆွဲတဲ့အချိန်မှာဟိုဒုဝတ်တဲ့ဟာဒီကိုတကယ်တမ်းလက်တွေ့နဲ့မြင်တာရောပြည်သူတွေရှာအတန်ကြားဖို့အတွက်ကိုကိုယ်ကအဲ့ဒါတွေနဲ့တွားပြီးထပ်ပြီးတော့နားထောင်တော့မှကြွားတယ်လို့ပြင်ဆင်နေဟာအခုတဘာပတ်ဝန်းကျင်ထိန်းသိမ်းနဲ့လည်းစတိုင်နေတော့အဲ့ဒါကိုလည်းပဲဘာဒီအကြံဉာဏ်ပေးဘာဒီပြောလို့ရမလဲဆိုတော့ကိုယ်ကဒီမှာကြည့်ပြီးတော့မှကြည့်ပြီးတော့မှလောအောင်မှာပေါ့ကိုယ်တဘာပတ်ဝန်းကျင်ထိန်းသိမ်းနဲ့စတိုင်နေတော့မြဥပဒေနဲ့စတိုင်နေအဲ့ကိစ္စတွေနဲ့ဒေသခံပြည်သူတွေနဲ့ဟိုတွေ့နိုင်တဲ့ဟာတွေကိုသူတို့နိုင်ငံတော်မှာစာနဲ့အကြောင်းကြားထားတဲ့လူတွေနဲ့တွေ့ပြီးတော့မှသာထောင်းမှာပေါ့
အခုခီးစဉ်အတွင်းကချင်ပြည်နယ်အစိုးရကြောက်စိမ့်လုပ်ငန်းရှင်တွေအပါအဝင်မြေမစေးလုပ်သားတွေနဲ့တွေ့ဆုံမှုရှိပါတယ်။ဒါအပြင်ကြောက်စိမ့်တူဖွဲ့ရေးလုပ်ငန်းတွေကိုလည်းလေ့လာသွားဖို့ရှိတယ်လို့ကော်မတီအဖွဲ့ဝင်ဖားကန့်ဒေသခံတူဦးလည်းဖြစ်တဲ့ကချင်ပြည်နယ်မဲဆန္ဒနယ်အမှတ်ကိုကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ခေါ်ဦးချိုးကပြောပါတယ
်။အဓိကတော့ကျွန်တော်တို့ကဒီမှာကတော့မြေစာပုံကြည့်မယ်။နောက်ပြီးမှ၆ဝန်းနေမြောင်းတွေကြည့်မယ်။ကချင်ပြည်နယ်အစိုးရဖွဲ့နယ်လည်းကျွန်တော်တွေ့ပါမယ်။နောက်ပြီးတော့မှတက်ဆိုင်တဲ့ကြောက်စိမ့်ရုံးပေါ့ဗျာ။သူတို့နဲ့လည်းကျွန်တော်တွေ့ပါမယ်ကျွန်တော်အဖွဲ့ရင်းနဲ့တွေ့ပါမယ်နောက်ကျောက်စိမ့်လုပ်ငန်းရှင်များအတင်းကလူကြီးတွေနဲ့လည်းတွေ့ပါမယ်ကျောက်စိမ့်လုပ်ငန်းရှင်တွေနဲ့လည်းကျွန်တော်တွေ့ပါမယ
်ဖားကန့်ဒေသမှာကျောက်စိမ့်တူဖော်ရကနေထွက်ပေါ်လာတဲ့မြေစာပုံတွေကြောင့်မြေမစေးလုပ်သားပေါင်းများစွာအသက်သေဆုံးတာပျောက်ဆုံးတာတွေမကြာခဏဆူသလိုဖြစ်ထားပါတယ်2016ခုနှစ်အတွင်းဖားကန့်ဒေသကျောက်စိမ့်လုပ်ငန်းမှာလူအသက်ပေါင်းများစွာဆုံးရှုံးရတာအပါအဝင်တဘောပတ်ဝန်းကျင်ဆိုင်ရာစုချိုးတွေနဲ့ပတ်သက်ပြီးလွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့တောင်းဆိုမှုတွေလည်းရှိပါတယ်အခုဖားကန့်ကိုရောက်နေတဲ့တယံဇာတာနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးအမျိုးသားလွှတ်တော်ကော်မတီအနေနဲ့ကျောက်စိမ့်တူဖော်ရာကြောင့်ဖြစ်လာတဲ့ဆိုးကျိုးတွေကိုလေ့လာပြီးဆက်ပြီးသုံးသပ်ဆွေးနွေးတော့မယ်လို့ဥက္ကမမြင့်ကဆိုပါတယ်
။ဒီကျောက်စိမ့်လုပ်ငန်းကြီးကိုတူတက်အောင်လုပ်ကြမလဲ။ကျောက်စိမ့်မှာဖြစ်ပေါ်နေတဲ့ဒီရင်စိတ်ကိစ္စလည်းဘယ်လိုပူပေါင်းဖြေရှင်းမလဲ။နောက်ပြီးတော့မှသဘောပတ်ဝန်းကျင်အရေးချောင်းမြောင်းတွေလည်းဘယ်လိုရှင်းမလဲဆိုတာကျွန်တော်ဒါရီကတော့ဖတ်ဆွေးနွေးရမယ့်အပိုင်းတွေပေါ့ဗျာ။ကျွန်တော်နိုင်ငံအနေနဲ့ဒီရှင်းလင်းရေးတွေမတက်နိုင်တော့မှနိုင်ငံတကာကကူညီကျွန်တော်ခေါ်မယ့်သဘောဖြစ်နေပါတယ်။
ပြီးခဲ့တဲ့အစိုးရအဆက်ဆက်လက်ထက်မှာတော့ဖားကန့်ဒေသတွင်းကြောက်စိမ့်တူဖွဲ့ရေးလုပ်ငန်းတွေမှာနှီးစက်ရာကုမ္ပဏီကြီးတွေကပဲကြီးစိုးပြီးဖွင့်လင်းမြင်သာမှုမရှိဘဲလှုပ်ဆောင်ခဲ့ကြတာပါ။ဒါကြောင့်လဲလက်ရှိအစိုးရအသည့်အနေနဲ့ကြောက်စိမ့်တူဖွဲ့ရေးလုပ်ငန်းစဉ်တွေကိုချက်ချက်မှတ်မှတ်မလုပ်ဆောင်နိုင်သေးခင်မှာဖားကန့်ဒေသတွင်းကြောက်စိမ့်တူဖွဲ့မှုကိုခေတ္တရပ်ဆိုင်ထားဖို့ Global Witness အဖွဲ့ကြီးက2016ခုနှစ်အတွင်းကတောင်းဆိုထားပါတယ်ခင်ဗျာ။